ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကကြောက်လိုင်ကူထဲမှာဆဲအကြပျောက်ဆုံးနေတဲ့ထိုင်းကျောင်းသား12ယောက်နဲ့နီးပြရူပါတဲ့ဘောလုံးဖွဲ့ကိုတနင်္လာနေ့ကပြန်ရှာတွေ့ခဲ့ရာကြောင့်တကဘာလုံးကစောင့်ကြည့်နေသူတွေဝမ်းမြောက်ခဲ့ကြရပေမဲ့သူတို့ကိုကယ်ထုတ်နိုင်ဖို့အခက်အခဲတွေရှိနေပြီးမိုးကလည်းပိုကြီးလာနိုင်တဲ့အတွက်စိုးရိမ်နေရပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါဂျွန်လ23ရက်နေ့ကကျောင်းသားကလေး12ယောက်နဲ့သူတို့ရဲ့နီးပြရူဟာဘောလုံးလေးချင်အပေးမှာချင်းရိုင်ခရိုင်တဲကတမ်လွန်နောင်နောင်ကူတဲ့ကိုတောရောက်ခဲ့ကြတာဖြစ်ပြီးတိထန်စွာရွာတဲ့မိုးကြောင့်ရေကြီးလာတာမို့ပြန်ပြေမထွက်နိုင်ကြပဲကူထဲမှာပိတ်မိနေကြတာဖြစ်ပါတယ်။ဇူလိုင်2ရက်တနင်္လာနေ့မှာတော့သူတို့73ဦးစလုံးကိုဗြိတိန်နိုင်ငံဂူရင်းကယ်ဆယ်ရေးကောင်စီကဗြိတိရှ်ရင်းငုံသမား2ဦးဖြစ်တဲ့ Rick Stanton နဲ့ John Volanton တို့ပထမဆုံးရှားပြီးတွေ့ခဲ့တာပါ။သူတို့ကိုဂူရင်းကပတ္တယာတောင်ပြင်လိုလူသိများတဲ့ကုန်းမြင့်နေရာကနေအတွင်းပိုင်းပေ650ကျော်လောက်အကွာမှာတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့အားလုံးဟာကိုယ့်ရဲ့ကြောအစာမစားရတဲ့အတွက်အာရုံချိနေနေကြပေမဲ့တိကျတဲ့ဒဏ်ရာရသူတဦးပဲရှိပြီးအားလုံးတိတိငင်ငင်ရှိတာတွေ့ရပါတယ်။သူတို့ကိုစိတ်ကူတမှုတွေပေးနိုင်ခဲ့ပြီးဖြစ်သလိုအားဖြစ်အစားအစာနဲ့လိုအပ်တဲ့ပစ္စည်းတွေပါပေးနိုင်ခဲ့ပါတယ်။အားလုံးကိုအခုလိုပြန်ပြီးတွေ့ခဲ့ပေမဲ့သူတို့ကိုဂူပြင်ကိုကယ်ထုတ်လို့မရနိုင်သေးကြောင်းနဲ့ကယ်ထုတ်နိုင်ဖို့အတွက်ရပောင်းများစွာကြာမြင့်နိုင်တယ်လို့ထိုင်းဆိုရကခံမှန်းထားပါတယ်။ကေဆယ်ကူညီရေးအတွက်အနီးကပ်စောင့်ကြည့်အကူအညီပေးနေတဲ့ American အခြေစိုက် NCRC အမျိုးသား Green ကေဆယ်ကော်မရှင်တာဝန်ခံ Enmar Maza ကဒီဘောလုံးဖွဲ့ကိုကေဆယ်ရေးအတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ You can't just swim in especially up against a current.And through very tight location,
when you're changing lanes, you don't know the technology that exists to be able to pull it through. Take it or not, not be able to throw any area to jump into it. So I go, you know, you don't know. Now, green area to the middle of the area, you got to change it. That's how you throw it. Take it or not, take it or not. ကူဘောက်ကနေပြီးတော့ဝင်ကဲဖို့စဉ်းစားရသလိုတစ်ချိန်တည်းမှာပဲသူတို့ရှိနေတဲ့နေရာရောက်အောင်တခြားဘယ်နည်းရှိမလဲဆိုတာကိုပါတွက်ကြရမှာပါဒီတဲ့ပို့ဆိုးတာကမိုးလေဝသအခြေအနေပါပို့ဆိုးလာမဲ့သဘောရှိနေပါလေနောက်ပြီးတော့တကယ်လို့ရေငုပ်သွားမယ်ဆိုရင်လေပေနှဲနှဲလောက်သွားရင်ကိုအောက်ဆီဂျင်ဘူးကတုံးနေရတာဖြစ်ပြီးအတွင်းပိုင်းကိုဆက်သွားလေလေအခြေအနေကပိုပြီးတော့ဆိုးလေလေဖြစ်မှာပါ
ဟုတ်ပါတယ်ဘောလုံးဖွဲ့ရောက်နေတဲ့နေရာဟာဂူဘောက်ဝကနေအတွင်းကို2ကီလိုမီတာတမိုင်ကျော်ကျော်အကွာမှာရှိနေတာပါသူတို့ကိုကယ်ထုတ်နိုင်ဖို့အတွက်အခြေအနေအတော်များများပေါ်မှာမူတည်နေပြီးဒါရိုက်ကလည်းကြိုတင်ပြီးခံမှန်းလို့မရတာတွေဖြစ်နေတယ်လို့လည်းမာဇာကပြောပါတယ်
Well, that also depends entirely upon a number of factors that may be out of their control.
ဘယ်လိုကဲထုတ်ဖို့ကြာမဲ့အချိန်ကိုတွက်ကြည့်မယ်ဆိုရင်ချုပ်တင်မှန်းဆလို့မရနိုင်တဲ့အခြေအနေတွေအများကြီးပေါ်မှာမူတည်နေပါတယ်။အဓိကကတော့သူတို့တွေရှိတဲ့နေရာဟာနောက်ထပ်ရေတက်လာရင်မြုပ်နိုင်မလားဆိုတာကိုကြည့်ရမှာပါ။ဘာကြောင့်လဲဆိုတော့မိုးကဆက်ပြီးတော့ရွာနေအောင်မှာမို့ဒီရေတွေကိုဘယ်လိုဆုတ်ထုတ်နိုင်မလဲ၊လွှဲထုတ်ပစ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။တကယ်လို့ရေငုပ်ပြီးတော့ကဲမယ်ဆိုရင်တော့ဒါဟာတိတ်ကိုအန္တရာယ်ကြီးပါတယ်။သူတို့ကိုမကယ်ဆယ်နိုင်ခင်မှာတော့ဒီကအနာပိုင်တွေကသူတို့အတွက်စေဝါတွေစာနာရိတ်ခါတွေနဲ့လိုအပ်တာတွေကိုပို့ပေးဖို့လိုပါတယ်။အဲ့ဒီဒေတာရဲ့မုတ်တုံမှုအခြေအနေကဒီကူထဲမှာဆိုနိုဝင်ဘာလလောက်ထိရေကြီးနေနိုင်လို့ပါ။တ
ိတ်မိနေတဲ့ဘောလုံးအဖွဲသားတွေနဲ့ဆက်သွယ်နိုင်ဖို့အတွက်ကယ်ဆယ်ကူညီအဖွဲ့တွေကလမ်းကြောင်းတွေကိုစဉ်းစားပြီးလှုပ်ဆောင်နေကြသလိုမျက်စင်မီးနဲ့ဓာတ်အားလိုင်းတွေရအောင်ပါလှုပ်ဆောင်နေကြတာပါ။မကြာခင်မှာမိုးပေါ်ပြီးတီးထန်နေဆိုတဲ့မိုးလေဝသခန့်မှန်းချက်တွေကြောင့်ဘောလုံးအဖွဲရဲ့မိသားစုဝင်တွေသာမကတကဘာလုံးကအချင်းကြီးကိုစောင့်ကြည့်သူတွေပါစိုးရိမ်နေကြတာဖြစ်ပါတယ်